ွန်ဒီကျိလက်ပညာရေးကလေးတွေရဲ့ပညာရေးအတွက်ပံ့ပိုးဆောင်ရွက်နေတာနှစ်ပေါင်း30ကျော်ရှိခဲ့ပါတော့
ဟုတ်ကဲ့အားလုံး73နှစ်ထဲရောက်သွားပါပြီ
ဟုတ်ကဲ့ဥပမာဘယ်လိုလုပ်ငန်းမျိုးကိုဆောင်ရွက်တဲ့ဆိုတာပြောပြပါလားဗျအချင်းချင်းပြီးနေနေပါပ
ါအခုအစိုးရပြဋ္ဌာန်းဒီအထက်တန်းပညာရေးပေါ့အဲ့ဒါနဲ့ပတ်သက်တဲ့သင်ယူညွှန်းနှန်းတွေကိုဘက်တစ်ဖက်ကနေကျွန်တော်တာဝန်ယူသင်ပေးပါတယ်နောက်ဘက်တစ်ဖက်ကနေပြီးကျွန်တော်ကအစိုးရအထက်တန်းအကြောင်းကိုမတက်နိုင်သူတွေဒါမှမဟုတ်လို့ရှိရင်ဘွဲရပြီးတော့အကြီးအချင်းအပြည့်အဝမရှိတဲ့ကျေးလက်နေလူငယ်တွေအဲနောက်တစ်ခုကဘာလဲဆိုတော့ဆယ်ရန်အောင်ပြီးတက်သူကိုဆက်မတက်နိုင်တဲ့လူငယ်တွေအဲ့ဒီလိုလူငယ်တွေကိုတစ်ဖက်မှာကျွန်တော်အင်္ဂလိပ်စာအခြေခံတွေသင်တယ်အသက်မွေးဝမ်းကြောင်းပညာသင်တယ်ရှစ်ဆက်လုပ်ဖို့ရည်ရွယ်ထားတာကတော့ ID course တွေပေါ့တဘောကတော့ကွန်ပျူတာတို့အင်တာနက်တို့ course တွေကိုလုပ်ဖို့ကျွန်တော်ရည်ရွယ်ထားပါတယ
်သူညာဘုကောက်မှာတဲ့အသက်မွေးဝမ်းကြောင်းပညာဆိုတော့ဘယ်လိုပညာမျိုးကိုသင်ပေးပါလဲခင်ဗျ
ာ vocational training ပေါ့လေဒီ vocational training ဆိုတာကိုကျွန်တော်မြင်ထားတာကတော့သူတို့တွေနဲ့ပတ်သက်ပြီးအိမ်တွင်းမှုသိပ္ပံလိုဟာမျိုးတွေကျွန်တော်သင်ရမယ်သူတို့စီကဖက်ကုံသီးနှံအဲ့ဒီသီးနှံတွေကုံချမ်းတွေကိုကျွန်တော်တို့ကုံချောလုပ်တဲ့နည်းပညာတွေသင်ရမယ်တစ်ဖက်ကနေပြီးသူတို့တွေဟာသူတို့နေထိုင်တဲ့ပတ်ဝန်းကျင်အတွင်းထဲမှာ environmental control လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနည်းပညာအတတ်ပညာတွေကျွန်တော်တို့သင်ပေးရမယ်တစ်ဖက်ကနေသူတို့ကိုဘာသာစကားပဝန်းကျင်နဲ့ထိတွေ့ဆက်ဆံမှုတွေမှာကျဲဝန်းပြီးအသက်မွေးဝမ်းကြောင်းကိုအထောက်အကူပြုလာနိုင်တဲ့ဘာသာစကားတွေကိုကျွန်တော်တို့သင်ပေးရမယ်။အဲ့ဒါတွေကိုသင်နေပါတယ်။တချို့လည်းပြီးဆုံးအောင်တော့မသင်နိုင်သေးဘူး။ရှစ်ဆက်သင်ဖို့ကြိုးစားနေပါတယ
်။ဟုတ်ကဲ့။အဲ့ဒီအတွက်ဒီ resources တွေပေါ့လေအကူအညီပစ္စည်းတွေအထောက်ပံ့တွေအများကြီးလိုမယ်ထင်ပါတယ်။ဦးသိန်းနှွန်းအဲ့ဒါဘယ်လိုရရှိနိုင်မှာလဲခင်ဗျာ။အ
ဲကျွန်တော်အဲ့ဒါအမှန်ပါပဲ။ကျွန်တော်တို့မှအဲ့ဒီသင်ကြားမှုထောက်ကူပစ္စည်းလို့ပဲပြောပါစို့အဲ့ဒီလိုထောက်ကူပစ္စည်းကျွန်တော်တို့အားနည်းမှုကြောင့်မလို့10နှစ်ကျွန်တော်ရဲ့73နှစ်တာကာလမှာရောက်တဲ့လောက်ခကြီးကိုမရောက်ပါဘူးဒီအတွက်ကြောင့်မလို့အခုကျွန်တော်ဒီအမေရိကခကြီးစဉ်ကိုကျွန်တော်ထွက်လာတဲ့အခါမှာကျွန်တော်ရဲ့ community ကျွန်တော်ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းကိုဝိုင်းဝန်းကူညီကြဖို့ကျွန်တော်လိုက်ပြီးအခုနေလှည့်မြေတားရက်ခံနေပါတယ်
ဆိုမြန်မာနိုင်ငံအာဏာပိုင်တွေမြန်မာနိုင်ငံနိုင်ငံရေးသမားတွေဒီပုဂ္ဂိုလ်တွေကရောဥသိမ်းထွန်းတို့လိုလုပ်ငန်းမျိုးကိုသူတို့ရဲ့မူဝါဒထဲမှာအမှန်တကယ်ချမှတ်ပြီးဆောင်ရွက်နေကြရှိပါသလားအဲ့သူတို့ဆောင်ရွက်ချက်တွေကအားကိုလောက်ပါရဲ့လား
အဲအဲ့ဒီနေရာမှာတော့ကျွန်တော်အနေနဲ့တစ်ဖက်သားလုံနေတယ်မလုပ်ဘူးလေတိတ်မပြောချင်တဲ့အတွက်ပွင့်ဝင်လင်းလင်းပြောရင်တော့ကျွန်တော်မျက်စိထဲမှာကျွန်တော်အမြင်မှုန်တာဖြစ်ကောင်းလည်းဖြစ်မယ်ဒါပေမဲ့ညင်းသာအောင်ကျွန်တော်မရှိသေးပါဘူးပြီးရင်နောက်တစ်ခုကကျွန်တော်တို့မြန်မာနိုင်ငံရေးအဝန်အဝိုင်းထဲမှာအခုကျွန်တော်တို့လုပ်တယ်လို့အလုပ်မျိုးနိုင်ငံရေးလို့မယူဆတဲ့အဲနိုင်ငံရေးလို့လက်မခံတဲ့အယူအဆပေါ့အဲအဲ့ဒီအယူအဆတွေကိုလည်းကျွန်တော်တချို့တွေ့နေရပါတယ်နေရာတိုင်းလို့တော့မဆိုလိုပါဘူ
းဟုတ်ကဲ့အဲ့ဒါပို့ပြီးတော့ဟိုဟာတိုင်းပြည်အတွက်လူအပ်တဲ့ကိစ္စပေါ့နိုင်ငံရေးသမားတွေကဒီဟာကိုမြင်ရမှာလေနိုင်ငံရေးလုပ်တယ်ဆိုတာသူတို့ဒေတာသူတို့ကိုစားပြုတဲ့လူတို့ပညာရေးကျမ်းမာရေးစီးပွားရေးအစားအစာအရာတွတ်တက်အောင်လုပ်ပေးတာနိုင်ငံရေးပဲ
ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့အဲ့ဒီဥသိမ်းထွန်းလောက်တာကူဆွေးဖို့နေဘက်မှာလို့ကြားရတယ်ဟုတ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီနေဘက်ကနိုင်ငံရေးသမားတွေအဲ့ဒီနေဘက်ကပြည်သူတွေရဲ့မဲဝယ်ယူပြီးတော့လှွတ်တော်တက်နေလှွတ်တော်အမတ်တွေကဘာလုပ်နေကြလဲတကယ်ကြောက်သူတို့ဘာမှ
ဟုတ်ကဲ့သူတို့လှွတ်တော်တက်နေပါလား
ဟုတ်ကဲ့လှွတ်တော်တက်နေမလားသူတို့ဘာကိုအဓိကထားကြပါလဲအဲ့တော့ခြေလက်ပြည်သူတွေနဲ့တွေ့ရခါသူတို့ကလူတို့အခက်အခဲလူတို့ရဲ့လိုအပ်ချက်တွေသူတို့ဟိုမှာတဆင့်ယူပြီးတော့ဆော့တော်ရီဘာတွေအထက်ကိုတင်ပြပေးရတယ်ဘာတွေမကြောက်ဘူးလားခင်ဗျာ
အခုအထီတော့ကျွန်တော်တို့ဒီကျေးလက်ပညာပန်းပိုးရေးဆိုတဲ့ခေါင်းစဉ်ကိုကျွန်တော်လှွတ်တော်ထဲမှာကျွန်တော်မကြားမိသေးပါဘူးအခြားပညာရေးတွေတော့ပြောဆိုနေတာတွေရှိတာပေါ့လေရှိပေမဲ့ကျေးလက်ဟာလူအဖွဲ့အစည်းမြန်မာနိုင်ငံလူအဖွဲ့အစည်းရဲ့85ရာခိုင်နှုန်းအထက်နေထိုင်တဲ့ area ဖြစ်တယ်အဲ့ဒီနယ်ပယ်အတွင်းထဲကမျိုးဆက်သစ်လူငယ်တွေဟာအတွေ့အခေါ်တက်ဆင်ခြင်းနည်းပညာတတ်ဆင်ခြင်းကိုမခံစားရတဲ့အတွက်ရှေးဘိုးဘွားဘီပြင်းတွေရဲ့အတွေးအခေါ်အောက်ပါပဲရှင်သန်နေဆဲဖြစ်ပါတယ်ဒါတွေကိုကျွန်တော်တို့အမှန်မှလွတ်တော်ဒါမှမဟုတ်ရင်တကယ်နိုင်ငံရေးသမားလောက်ကြီးကန်ကြီးမြင့်မားသူတွေပေါ့အဲ့ဒီလူတွေကနေဒီလူငယ်တွေကိုမှန်ကန်တဲ့ဥဆောင်မှုတွေပေးပြီးတော့ကိုယ်တန်ရာတန်ရာနီးနဲ့ဝိုင်းဝန်းပန်ဖို့ခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံအနာဂတ်ဟာလူသားအရင်းအမြစ်တန်ဖို့ထိထိရောက်ရောက်သုံးနိုင်တဲ့ တန်ဖိုးတွေရရှိလာပါလိမ့်မယ
်ဟုတ်ကဲ့ဒီဒေါ်အောင်ဆန်းစုကြည်ကပြပထွက်လာတဲ့အခါမှာလဲကြားရတယ်မြန်မာနိုင်ငံမှာဒီအထက်တရှိ education မဟုတ်ဘူးပေါ့လေအလဲရန်ပညာထောက်သင်ပြီးတော့လူငယ်တွေဟာအလုပ်လက်မဲ့ဘာလို့မှမသိဘူးဖြစ်နေတယ်သူတို့ကိုအသက်မွေးဝန်းကြောင်းပညာရေးသင်ပေးဖို့အရေးကြီးတယ်ဒါကိုဦးစားပေးလုပ်ရမယ်ဆိုတော့နိုင်ငံတကာကအခုညီလက်တောင်းတယ်စုကရန်နဲ့ဒါကိုဆက်လက်မတ်သက်ပြောနေတာတွေ့ပါတယ်ဆိုတော့သူတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရောဒါကိုဘယ်လောက်လုပ်နေတိုင်တာတွေ့ရပါလဲခင်ဗျာ
အခုဒီကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့လေ NLD ကနေပြီးတော့လုပ်နေတဲ့ပညာရေးနဲ့ပတ်သက်လို့လုပ်နေကြတာတော့ကျွန်တော်ကြားရပါတယ်အဲသူတို့တွေရုပ်ပြချက်နေတော့ဖလဲပွဲတွေလုပ်တယ်ပြီးရင်ပညာရေးနဲ့ပတ်သက်တဲ့သင်ယူညွှန်တန်းပြင်ဆင်ရေးတွေကြိုးစားတယ်နောက်ပြီးတော့ခုနကပြောနေတဲ့အဲပညာရေးခံစားခွင့်ပညာရေးနဲ့ပတ်သက်တဲ့အကျိုးခံစားခွင့်နေပါသူတွေကိုကူညီတဲ့အစီအစဉ်တွေလည်းသူတို့မှာရှိပါတယ်အဲ့ဒါတွေကတော့ကျွန်တော်အခုသိတဲ့တော့အများစုကမြို့တော်နဲ့မြို့ပြနှခမ်းဆက်ဒေသတွေအဲအဲ့ဒီလောက်အထွေအထိတော့သူတို့ရောက်ပါတယ်ထိုးကျဲလက်ဒေသအတွင်းကိုတော့ထိထိရောက်ရောက်သူတို့ခြေမချနိုင်သေးဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးသိန်းထွန်းအခုလှုပ်ရှားဆောင်ရွက်နေတဲ့ရွှေဘိုနယ်ဆိုတာမြန်မာနိုင်ငံကျဲလက်တွေကိုကြည့်မယ်ဆိုရင်ဝေးလံခေါင်းကြီးရဲ့တိုင်းသားကျဲလက်တွေကပူဆင်းရတာပေါ့ကြာ
အဲဒါပေါ့
ဒီမှာအနေနဲ့ကြည့်မယ်ဆိုရင်တော့ရွှေဘိုဟာဒါစပြေးထွက်ကုန်တွေပေါ်ပေါ်များများထွက်တဲ့ကြေးလက်မှလည်းပဲဒါအလဲအလဲဘယ်အဆင့်နှောက်မှရှိတဲ့ကြေးလက်လို့ဆိုရမလဲသိစင်းရဲ့နံပါတ်ရဲ့ကြေးလက်လားသူတို့မဟုတ်အဆင့်မြင့်တဲ့ကြေးလက်လို့ဆိုနိုင်လား
ဘယ်
လို
ကျွန်တော်တို့ကမြန်မာနိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုရင်တော့တကယ်ကိုကျွန်တော်တို့တက်ပို့ပြီးတော့ကျွန်တော်အခုတာဝန်ယူနေတဲ့ဒေသတွေပို့ပြီးတကယ်ကိုတနာစရာကောင်းလောက်အောင်ချွတ်ချုံကြနေတဲ့နယ်ပယ်တွေရှိပါတယ်အဲ့ဒါတွေကတော့တိုင်းရင်းသားနယ်ပယ်တွေတောင်မှတောင်တန်းနေပြည်သူတွေပေါ့ဒါမှမဟုတ်ကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ရွှေဘိုဆိုတာကိုလည်းကျွန်တော်လက်ရှိလုပ်တဲ့မူဦးပင်ဆိုတဲ့ကျွာဟာရွှေဘိုမြို့ကနေ18မိုင်ဝေးတယ်။မူးမြစ်ကမ်းဘေးမှာရွှေဘိုမြို့နယ်နဲ့တပင်းမြို့နယ်ရဲ့နေဆက်အဲ့နေဆက်မှာဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးကြောင့်တကယ်တော့မြို့ပြအေရိယာအတွင်းထဲမှာနေပြီးလမ်းပန်းဆက်သွယ်ရေးညံဖြင်းလုံးတဲ့အတွက်ဒီနေရာတွေဟာတကယ်ကိုဟိုကွန်ကပြောတဲ့တောင်တန်းနေဘဝလိုပဲခေါင်းနေပါလေခေါင်းနေတယ်ပြီးရင်ရုပ်ပြရှင်အခြေအနေအဘက်ပေါင်းစုံဟာညံ့ဖြင်းနေပါလေ
ဟုတ်ကဲ့အဲ့တော့ကျွန်တော်သိချင်တာအဲ့ဒီရွှေဘိုနယ်ဘက်မှာကလေးတွေမူလာရန်ပညာကိုစွန့်ပန်းတိုင်အောင်သင်နိုင်တဲ့ကလေးတွေကလေးအလုံးဟာသင်နိုင်လို့ထင်ပါသလားဆိုဒီမှာ drop out တွေပေါ့လေမူလာရန်ပညာတော်စွန့်ပန်းတိုင်အောင်မသင်ဘဲနဲ့မိဘတွေရဲ့ရိုးရလဲရလုပ်ငန်းတွေအတွက်ကျောင်းကထွက်သွားရတာတွေဘလောက်လောက်များရှိရထင်ပါလဲအဲ့ဒါကျွန်တော်အကြံမြင့်သိချင်တော့
ပါအကြံမြင့်ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒေသကျွန်တော်တာဝန်ယူနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိနေတဲ့မူလာရန်ကျောင်းနေရွာတွေမှာရှိပါတယ်ရှိပေမဲ့အဲ့မူလာရန်ကျောင်းနေမှာတက်နေတဲ့ကျောင်းသားရဲ့65ရာခိုင်နှုန်းဝင်းကျင်လောက်ကသာ80အလဲရန်ကျောင်းကိုတက်နိုင်တယ်အလဲရန်ကျောင်းမှာတစ်ခါထပ်ပြီးအထက်တန်းကျောင်းကိုတက်ဖို့လို့90ရာခိုင်နှုန်းလောက်ကပြုတ်ကျသွားတယ်။အဲ့တော့ဆိုလိုတာဒီပညာသင်ရမယ့်အရွယ်အဲ့ကလေးတွေဟာကိုတက်ကပြောတဲ့60ဝန်းကျင်လောက်60ရာခိုင်နှုန်းဝန်းကျင်လောက်ဟာဘေးကိုကျောင်းစာသင်ခန်းတွေရဲ့ဘေးကျောင်းပရဂုံရဲ့ဘေးကိုရောက်သွားပါတယ်။ရောက်ပြီးတော့သူတို့တွေကမိဘတွေနဲ့ဒုတ်တူပေါင်းပဲလဲရာကန်ကျောတစ်ဖက်ကလှုပ်သလိုကျန်းအချင်းဘူတွေမှာသူတို့ဟာကိုတက်ကပြောနေတဲ့ထင်ရဆိုင်ဒီလိုဖြစ်နေတဲ့အတွက်အခုကျွန်တော်ကြောင်းဆိုရင်ကျွန်တော်ကျေးလက်ပညာပန်းပွေးကြောင်းပါအဲ့ဒီလိုလူငယ်တွေကိုခေါ်ပြီးဘာသာစကားသင်တယ်ပြီးရင်ကိုယ်ကတတ်သင့်တတ်အပ်တဲ့ဤပညာတွေသင်တယ်ပြီးရင်ကျွန်တော်တို့ရန်ကုန်တို့ပတ်ဝန်းကျင်ကဟောပြောပို့ချနိုင်သူတွေကိုခေါ်ပြီးသူတို့တွေနဲ့ကျွန်တော်ဟောပြောပို့ချတဲ့သင်တန်းတွေလုပ်ပါတယ
်ဟုတ်တော့နောက်တစ်ခုကဒီဥသိမ်းထွန်းတို့ဆင်ပေးနေတဲ့ဇင်ရွညွန်းတန်းတွေဟာဆိုတော့အစောပိုင်းမှာဦးသိန်းထွန်းပြောတဲ့ရိုးရာအစင်အလားလက်လွှမ်းမှုအောက်မှာပဲသူတို့ဘဝဟာနင်းမွန်းသွားခဲ့တယ်
။ဒါ
ကြတော့ကျွန်တော်27ရာစုတော်တော်လေးဝင်လာခဲ့ပြီဖြစ်တယ်။ခေတ်သစ်ဒီမိုကရေစီနိုင်ငံထူထောင်ရမယ့်အချိန်အဲ့လိုအတွေ့အသည့်အမြင်သစ်တွေနဲ့အဝင်ခွင့်ကြားဖြစ်တဲ့ပညာရေးရိုးရာမှာလိုအပ်ကောင်းတာလည်းရှိမှာပေါ့လေပယ်သင့်တာလည်းရှိရပေါ့။အဲ့ဒါတွေကိုပြုပြင်ပြီးတော့စနစ်တကျရေးဆွဲထားတဲ့သင်ယူညွှန်းတဲ့တွေကိုရှိပြီလားခင်ဗျာ။အ
ဲအဲ့ဒီအစင်အထိကျွန်တော်လက်ရှိအခြေအနေမှာမရှိသေးပါဘူး။မရှိသေးတဲ့အတွက်ကျွန်တော်ကအခုဒီသွားလာနေတဲ့ခီးမှာကျွန်တော်အားလုံးနဲ့ကျွန်တော်တို့လုံဖို့ကင်ပဲစိတ်တူကိုယ်တူရှိသူတွေနဲ့တိုင်းမင်းနေပါတယ်တိုင်းမင်းပြီးပြည်တွင်းမှာရှိတဲ့ကျွန်တော်တို့နဲ့ဝါသနာဒုလုံဖို့ကင်ပဲဒီပြည်ပမှာရှိနေတဲ့ဒီကနေ့ပညာရှင်အဆင့်စကားစကျွန်တော်တို့ရဲ့မိတ်ဆွေတွေ သူတို့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးကျွန်တော်ရဲ့ကျေးလက်ပညာပန်ဖို့ရင်းနဲ့ပတ်သက်တဲ့ကျွန်တော်မှာရှိတဲ့ပြဿနာတွေအခက်အခဲတွေအဲ့အခက်အခဲတွေထဲမှာကျွန်တော်ကသင်ယူညွန်းတန်းလို့ဟာမျိုးအစကျွန်တော်တို့လက်ရှိလိုအပ်နေတဲ့လိုအပ်ချက်တွေကိုကျွန်တော်တင်ပြတယ်ဝိုင်းဝန်းကြံစည်လုပ်ကင်ကြဖို့ဒီဥစ္စာကတော့ကျွန်တော်တို့နေချင်းညချင်းတော့ဖြစ်မှာမဟုတ်သေးပါဘူးကျွန်တော်လည်းလည်းအချိန်ယူပြီးစူးစမ်းရပါလိမ့်မယ
်ဒီလိုမျိုးသင်ယူညွန်းတန်းဆွဲတယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာလည်းကြားတယ်တခါမြန်မာအစိုးရပညာရေးဝန်ကြီးဌာနကလည်းလုပ်တယ်ကြားပါတယ်အဲ့ဒီလုပ်ငန်းတွေနဲ့ဟောဦးသိန်းထွန်းတို့ပူးပေါင်းဆောင်ရွက်မှုရှိပါလား
အဲကျွန်တော်အနေနဲ့တော့ပြောကြဆို NLD ဒါမှမဟုတ်အစိုးရအဲ့ဒီလိုပညာရေးအဖွဲ့အစည်းတွေနဲ့ထိတွေ့ဆောင်ရွက်တာတိတိကျကျကြီးတော့မရှိပါဘူးဒါပေမဲ့ဒေါက်တာသိန်းလွင်ရဲ့ပညာရေးအစီအစဉ်နဲ့တော့ကျွန်တော်နဲ့အဆက်မပြတ်ထိတွေ့နေပါတယ်ကျွန်တော်အကြောင်းကဆရာမလေးတွေဆိုရင်ဒေါက်တာသိန်းလွင်ရဲ့မဲဆောက်မှာရှိတဲ့သင်တန်းအထိကျွန်တော်ရွှေဘိုကနေရောက်အောင်ကျွန်တော်ပို့ပြီးသင်တန်းကိုခံယူပါတယ
်အစိုးရနဲ့ကြတော့
အစိုးရနဲ့ကြတော့ပွင့်ပွင့်လင်းလင်းပြောရရင်တော့ကျွန်တော်က68ခုနှစ်အထိထောင်ကျနေတဲ့လူဖြစ်တယ်68မှာထောင်ကလွတ်ပြီး69မှာစပြီးလုပ်ခဲ့တဲ့ကျွန်တော်ကြောင့်ဟာအဲ့ဒီအချိန်အထိနိုင်ငံရေးပွင့်လင်းမှုကမရှိသေးပါဘူးနိုင်ငံရေးပွင့်လင်းမှုမရှိတဲ့အတွက်ကျွန်တော်လုပ်တဲ့အလုပ်ကိုကျွန်တော်ရဲ့လက်ရှိနာမည်သိန်းထွန်းဆိုတာနဲ့မလုပ်နိုင်ပဲကျွန်တော်တက်အောင်ဆိုတဲ့နာမည်နဲ့ကျွန်တော်ဒီကြောင်းကိုဖွင့်ခဲ့ရတာဖြစ်ပါတယ်ကျွန်တော်စူးစမ်းခဲ့ရတယ်ဒီအတွက်ကြောင့်မလို့အစိုးရရဲ့နဲ့ပတ်သက်တဲ့ပန်ပိုးကူညီမှုကိုကျွန်တော်လာမယ့်အစိုးရဒီခေတ်မှာတော့ဘယ်နှစ်ဘယ်ကာလတော့မသိဘူးတစ်ချိန်ချိန်တော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်ကျွန်တော်ထင်ပါတယ်